ICJ နိုင်ငံကြရတရားရုံးရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကကြိုဆိုလိုက်ပြီးဆုံးဖြတ်ချက်တွေအကောင့်တဲ့ဖော်ရမှာနိုင်ငံကြရအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုထပ်မံတိုက်တွန်းလိုက်ပါတယ်။ကိုညံဝဲရောင်ကဆက်ပြီးတင်ပြပေးတော့ပါမယ်ခင်ဗျာ
။ရိုဟင်ဂျာတွေလူမျိုးတွေတုံ့တင်ဖယ်ရှားခံရမဲ့ဖြစ်နိုင်ခြေတွေရှိတာကြောင့်ဒီအခြေအနေကနေအကာအကွယ်ရဖို့ ICJ နိုင်ငံကြရတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံOACHR ပြောခွင့်ရပုဂ္ဂိုလ် Miss Liz Truser ကပြောဆိုလိုက်ပါတယ
် We welcome the order by the International Court of Justice that Myanmar must take all measures within its power
မြန်မာနိုင်ငံအနေနဲ့သူလုံးပိုင်ခွင့်အာဏာတွေကနေပြီးတော့အရေးယူဆောင်ရွက်မှုအားလုံးကိုလုပ်ရမယ်ဆိုရဲ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကျမတို့ကြိုဆိုပါတယ်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာသဘောတူစာချုပ်အပိုက်နှစ်မှာပါတဲ့ဂျားကာလအရေးယူဆောင်ရွက်ချက်တွေနဲ့အနာဂတ်ကာလမှာရိုဟင်ဂျာတွေရင်ဆိုင်ရဖွယ်ရှိတဲ့လူမျိုးတုံးတက်ဖြတ်မှုကိုအကာအကွယ်ပေးသွားဖို့လိုပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဘာမြို့ကုလရုံးမှာဇန်နဝါရီ24ရက်နေ့သတင်းတော်အနေနဲ့တွေ့ဆုံခြင်းမှာထရိုဆဲကအဲ့လိုပြောဆိုလိုက်တာပါ။လူအခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှဲဘတ်ချလက်ကလည်း2016ခုနှစ်တည်တုန်းကရိုဟင်ဂျာတွေဟာအကြမ်းဖက်မှုတွေကိုအကြိမ်ကြိမ်တွေ့ကြုံခံစားခဲ့ရတာကိုသူအနေနဲ့အထူးစိုးရိမ်မိတယ်ဆိုတာထပ်ခါတလဲလဲပြောဆိုခဲ့ကြောင်း Liz Truser ကပြောပါတယ်။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်ကိုမြန်မာအစိုးရကလိုက်နာအကောင့်ထည့်ဖော်ဖို့လူအခွင့်အရေးမဟာမင်းကြီးယုံကတောင်းဆိုလိုက်ပါတယ
်။ The UN Human Rights Office calls on Myanmar to immediately and unconditionally implement them in full.
လူမျိုးတုံးတက်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ပါလိုက်နာဆောင်ရွက်ရမယ့်အချက်တွေအတိုင်းမြန်မာနိုင်ငံကချွင်းချက်မရှိချစ်ချင်းတာဝန်ယူလှုပ်ဆောင်ဖို့ကိုလေကုလသမဂ္ဂလူ့ခွင့်မဟာမင်းကြီးယုံကတိုက်တွန်းပါတယ်
။ရိုဟင်ဂျာလူခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ ICJ ဆုံးဖြတ်ချက်ကိုလိုက်နာဆောင်ရွက်ပါမယ်လို့အခုထိအတိအကျပြောမထားသေးပါဘူး။ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံကဥပဒေတွေအရမလိုက်နာဘဲနေလို့မရတဲ့အချက်တွေဖြစ်တယ်လို့ Truser ကဆိုပါတယ်။ရိုဟင်ဂျာတွေကိုတပ်ဖြတ်တာနဲ့အပြင်းထန်ဖိနှိပ်တာတွေအတွက်လူမျိုးတွေတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာတာဝန်ရှိတယ်ဆိုတာကိုတရားစီရင်အရဆုံးဖြတ်နိုင်စေမဲ့လမ်းကြောင်းပွင့်သွားတာကသိအရေးပါတယ်လို့ OACHR ပြောခွင့်ရကပြောပါတယ
် Alongside other international investigative and accountability processes that are likewise ongoingWe urge the authorities of Myanmar to
ချာနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေတာဝန်ခံမှုရှိတဲ့လုပ်ငန်းရှင်တွေလိုပဲမြန်မာဆွေရကလည်းလိုအပ်တဲ့စုံစမ်းစစ်ဆေးမှုအားလုံးမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပါလို့ကျမတို့တောင်းဆိုပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေငြင်းချမ်းစွာနဲ့ဂုဏ်သိက္ခာရှိစွာနေထိုင်နိုင်ဖို့ထိရောက်တက်ကြွတဲ့လှုပ်ဆောင်ချက်တွေလှုပ်ဆောင်ဖို့လိုပြီးတော့သူတို့ရဲ့လူခွေရေးကိုအပြည့်အဝခံစားရအောင်ဖော်ဆောင်ပေးဖို့လိုပါတယ်။
ICJ တရားရုံးကဆုံးဖြတ်ချက်ချရတဲ့အကြောင်းရင်းတွေကိုကြည့်ရင်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့အချက်အလက်ရှာဖွေရေး FFM အဖွဲ့ရဲ့အစည်းအဝေးခန်းစာကိုအကြိမ်ကြိမ်ညှိနှိုင်းထားသလိုကုလအထွေထွေညီလာခံကရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုပါညှိနှိုင်းထားတာတွေ့ရလိမ့်မယ်လို့ပြောခွင့်ရသူတို့ဆက်ကထောက်ပြပါတယ်။ဒါအပြင်ဆယ်စုနှစ်ပေါင်းများစွာကြာလာပြီဖြစ်တဲ့ပဋိပက္ခအတွင်းအခြားတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်ခဲ့တာတွေကို FFM အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြခဲ့တယ်လို့ Truser ကပြောပါတယ်။အဲဒီလိုချိုးဖောက်မှုတွေအတွက်အပြစ်ကင်းလွတ်ခွင့်ရနေသူတွေရဲ့ကိစ္စကိုကင်တွယ်ဖြေရှင်းရေးဟာမြန်မာနိုင်ငံကလူပုဂ္ဂိုလ်အလုံးအတွက်ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့ထိရောက်တဲ့တရားစီရင်ရေးအနာဂတ်တစ်ခုပေါ်ပေါက်လာစေဖို့မရှိမဖြစ်လိုအပ်တယ်လို့ OACHR ပြောခွင့်ရ Truser ကပြောပါတယ်ခင်ဗျာ။